အရင်ဆုံးတော့စစ်ကောင်စီတေပေါ်ဘိုးချက်ကန်ကို KNU ပူရက်တက်တွေတင်းယူတဲ့တဲ့ရင်ကိုစပြောပြပေးပါမယ်။ကျင်းပြင်းနဲ့မြောက်ရီမြို့တောင်ပိုင်းကစစ်ကောင်စီတက်ဆွဲထားတဲ့တေပေါ်ဘိုးစကန်ကို KNU ကရင်အမျိုးသားအစည်းအရုံးပူးပေါင်းတက်တွေကအခုမေလ17ရက်နေ့မှာတင်းယူခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခတ်မှုတွေလုပ်နေပါတယ်။ထိုင်းနယ်စပ်ကနေ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာနားဆင်ပါရှင့်။
ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတို့ကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ညကလေးကတိုက်ပွဲတွေပြင်းထန်နေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။နှစ်ဖက်အထိကိုက်ကြဆုံးရှိခဲ့တယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ဒီဘောဘိုးတန်းဆိုတာဟိုကျွန်တော် GGB စခန်းနဲ့တိုက်မဝေးတဲ့နေရာတမိုင်လောက်လှမ်းတဲ့နေရာမှာအရင်ဟိုဖက်ကားဆက်စခန်းတစ်ခုရှိတယ်။အင်အား60လောက်ရှိတယ်။အညာကလေးက KNU, KNLA, KNLA, KNDO အဒီအပဒီအဒီနဲ့အားလုံးပေါင်းပြီးတော့တိုက်နေတာ
ဟုတ်ကဲ့
တ냐လုံးတိုက်တော့ဒီနက်ကလေရင်နဲ့ဒီနက်ကလေရင်နဲ့လေးချိန်လာကျေရောတယ
်ဘုံကျဲတာ
တိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တယ်ဘုံကျဲတိုက်ခိုက်တစ်ခါပြည့်ရင်အနည်းဆုံးဘုံကြီးလေးလုံးတော့ပြစ်ချရပါတော့အဲသူတို့ကလေးကောင်လာသွားတယ်အခုမိုးရွာကလေရင်ပြန်လှည့်သွားတယ်ခုနကသူတို့လွန်ခဲ့တဲ့တနားကြီးကျော်တော့ကစကောင်းကိုတင်ပြီးသွားပြီစကောင်းကိုတင်ပြီးသွားပြီလေးလေကထိခိုက်ကြဆုံးမှုကရန်ဒီဘက်ကရန်၅ယောက်ကြဆုံးမှုတော့တနက်တလဲရထားတယ
်
တက်တော်အချင်းကြီးပေါ့နော
်
ကျွန်တော်ဘက်ကတယောက်ကြဆုံးတယ
်ဒီဘက်ကစကန်သိမ့်ပိုက်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတော့မရှိသေးပါဘူးဒါကြောင့်စစ်ကောင်စီဘက်ကအကြဆုံးနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရသေးပါဘူးဒါအပြင်မြောက်ရီမြို့တောင်ဘက်ဒီဘက်ကဗလဲတို့ကျေးရွာနီးကိုစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခတ်မှုလုပ်ခဲ့တာကြောင့်အနီးနားကခြေပါတွေကဒေသခံရွာသားတွေဟာတောင်ရင်မြင့်တဘေးကိုတိမ်းချောင်နေကြတယ်လို့လည်းကိုစောမွန်ကဆိုပါတယ
်ဘယ်လိုလဲရွာတွေကတိုက်ပွဲဖြစ်တဲ့အခါကျတော့ရွာတွေကဟိုဒီကျွန်တော်တို့တောင်ရင်မြင့်ကံပင်းနာကိုရွှေ့ကြတယ
်ဒီကနေ့မနေ့ပိုင်းမှာပဲကရင်ပြည်နယ်ကြိုင်းစိတ်ကြီးကြိုက်တုံခုတ်ခွားဒေသဘက်ကိုလည်းစစ်ကောင်စီရဲ့ရဟတ်ယာဉ်တွေကင်းထောက်ပြန့်တမ်းမှုတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်မြဝတီ 6K ကောဝလီဥကလိထသေဘောဘိုးဗလဲတို့စတဲ့ကြေးရွာတွေအနီးမှာတော့နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ် KNU တပ်မ6ထိ ंछ ုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ9လကျော်ကြာပြီဖြစ်ပါတယ်ရှင်